မင်္ဂလာပါခင်ဗျာအခုဘာမှမသားသားစကားများစီစဉ်ပါဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်တချို့နဲ့ကိုမင်းကိုနိုင်ရဲ့ပြောကြားချက်တချို့ကိုပြန်ပြီးတော့အလေးထားတင်ပြလိုပါတယ်ပြည်သူလူထုဆန္ဒနဲ့ကိုက်ညီတဲ့တပ်မတော်ဖြစ်မှပြည်သူလူထုယုံကြည်လေးစားတဲ့ပြည်သူတပ်မတော်ဖြစ်မယ်လို့ဒေါအောင်ဆန်းစုကြည်ကပြောလိုက်ပါတယ
်ရုပ်သားစီညီညာစီရင်နဲ့ပြောရမယ်ဆိုလို့ရှိရင်ကြောင်းပြောရမယ်လို့ဆိုရင်ဒီမှာတော့တပ်မတော်ရဲ့ကံတားကိုခြံထားဖို့ဖြစ်ပါတယ်ဒီဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲရတာတနိုင်ငံလုံးအတွက်ဖြစ်တယ်ဆိုတာကတပ်မတော်ကရောပြည်သူတွေကရောအားလုံးပြုလို့ရတာတနိုင်ငံလုံးအတွက်ဆိုတာတမတော်သားတွေအတွက်လည်းဖြစ်ပါတယ်တမတော်ဟာဒီနိုင်ငံရဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်ဆိုတာဟာအားလုံးဟာနေပြီးတော့အတိအမှတ်ပြုရပါမယ်ဒါမှမသိကြအောင်ဆောင်လို့လည်းမရဘူးဒါကြောင့်မို့လို့ကျမတို့ကဘာပဲလုပ်လို့တမတော်နဲ့လွတ်လွတ်ပြီးလုပ်ချင်တယ်ဆိုတော့ဒီနိုင်ငံမှာတမတော်ဟာရှိရမယ်ဒါပေမဲ့ဒီရှိတဲ့တမတော်ဟာပြည်သူလူထုရဲ့ဆန္ဒအရာပြည်သူလူထုရဲ့အကြီးအကျယ်လေးစွာချစ်ခင်နိုင်တဲ့တမတော်တစ်ခုဖြစ်ရပါတယ်ဒီလိုဖြစ်မှသာရင်ကျမတို့နိုင်ငံအတွက်လည်းအကျိုးရှိမယ်တမတော်အတွက်လည်းအကျိုးရှိမယ်ကျမတို့ပြည်သူလူထုလည်းစိတ်ချမ်းသာမယ်လို့ယူတယ်ဒါကိုကျမတို့ဥတည်သွားအောင်ပါအများကြိုက်နိုင်ငံရေးမျိုးလည်းသွားလို့မျိုးချင်ကျမတို့ကမှန်ကန်တဲ့အလားမဟုတ်လည်းသွားအောင်တစ်ခါတလေဆိုလို့ရှိရင်ဟိုမှန်ကန်တဲ့ထင်တဲ့အလားနိုင်ငံအတွက်ရေရှည်မှာကောင်းတဲ့ပြုလို့ရတာရေတိုးမှာအများကြိုက်ဖြစ်ချင်မှာဖြစ်ဒီလိုရေတိုးမှာအများကြိုက်မဖြစ်ချင်လို့ရှိရင်ဖြစ်တဲ့အခါမှာလည်းအတိရှိပြီးတော့ပုံမှန်ရင်းနဲ့ချပြရမယ်ဘာကြောင့်ဘာကြောင့်ဒီရှိမှာနိုင်ငံကအကျိုးမပြုဘူးဆိုတာကိုတတိရှိရှိနဲ့ဖော်ပြသေးရမယ်။အဲ့ဒီဘက်ကနေပြီးတော့ချက်ပြေးရမယ်။
မြန်မာနိုင်ငံရဲ့စီးပွားရေးလူမှုရေးနယ်ပယ်မှာတပွဲတို့အဖြစ်ရှာပြီးပြဿနာတွေဖြေရှင်းဖို့ကြိုးစားတာဟာအခုထက်ထိရှိနေဆဲဖြစ်ပြီးအောက်ခြေလူမှုအဖွဲ့အစည်းမှာလူငယ်တွေဘောလုံးကစားဖို့ဘောလုံးကွင်းမကြံတဲ့အထိမြေယာလူရဲ့တိမ်းဆေးတာတွေဖြစ်နေတဲ့နိုင်ငံဖို့တပွဲတို့နီးနဲ့ဘောလုံးပွဲနိုင်အောင်လုပ်လို့မရဘူးလို့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမဲကိုနိုင်ငံပြောလိုက်ပါတယ်။ဇန်နဝါရီလ5ရက်နေ့ကရန်ကုန်မြို့တော်ခန်းမအနီးကျင်းပခဲ့တဲ့ဒီမိုကရေစီနဲ့မကိုက်ညီတဲ့ဥပဒေများပြင်ဆင်ပယ်ဖျက်ရေးဆန္ဒပြပွဲမှာကိုမင်းကိုနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ကျွန်တော်တို့ရဲ့ပုံသစ်ကကျွန်တော်တို့ရဲ့မျှော်လင့်ချက်တွေကျွန်တော်တို့ဟာနေရာနာကမှာရှုံးနေကြတယ်အိတ်ဒီချင်းနေနဲ့ရှင်လိုက်ရင်ဝင်ငွေအရဘူမှုရေးအရရှုံးနေချမ်းသာရေးအရကျွန်တော်တို့နေသွားတယ်ပညာရေးအရကျွန်တော်တို့ရှုံးနေသူလားတိုင်းပြည်မှာကျွန်တော်တို့အိမ်ပေါ်ပွားလို့ရတယ်ကျွန်တာကပွားပြီးတော့ကျွန်တော်တို့အသက်မွေးကြရတယ်သူများနှိမ်နာခံရတယ်အဲ့ဒီလိုလူမျိုးအိမ်ဒီသားချင်းနေနဲ့ရှင်လိုက်တိုင်းအများကရှုံးနေအားငယ်ရတဲ့လူမျိုးဟာဘလို့ဘယ်တော့ဘယ်မှာနိုင်ငံတော်ဘောအဲ့ဒါမတရားဘူးလားဘာလို့မလဲတော့နိုင်ငံတော်ပေါ့အဲ့ဒီလိုနိုင်ငံနဲ့ကျွန်တော်တို့စိတ်တွေကိုစိုက်ချောခံရတာဘာတော့မလဲကြံစည်သားကြည့်တဲ့အခါဘောလုံးကနိုင်ဖို့ဆိုရင်လက်ကူတိုက်ပြီးတော့ဒီလိုစုငွေတယောက်ကို3000တောင်ပေးမဲ့ကံစုံတော့လေချက်ချင်းထားကြလို့ဘယ်တော့မှမရဘူးဘာတော့လဲကြံစည်သားကြည့်လိုက်ရင်ဘောလုံးကမရှိတော့အောင်ရေအသိခံထားတဲ့အတိုင်းကြီးဟာဘောလုံးကဘယ်တော့မှမရဘူ
းကောင်းဆန်းစုကြည်ရဲ့ချင်းပြည်နယ်ခီးစဉ်တို့မှာနောက်ထပ်သတိထားမိတဲ့ဇာတ်တခုကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုနဲ့ပတ်သက်လို့ကွဲကွဲပြားပြားသိရတဲ့အချိန်မှာ2015ရွေးကောက်ပွဲပေါ်သဘောထားနဲ့ပတ်သက်ပြီးထုတ်ဖော်ပြောကြားမယ်လို့ဒေါ်ဆန်းစုကြည်ကပြောလိုက်တာဖြစ်ပါတယ်။ဒါဟာရွေးကောက်ပွဲတွေသပိတ်မှောက်တော့မလားဆိုတဲ့ပြောဆိုရေးသားချက်တွေဖြစ်ပေါ်ပြီး NLD ကရွေးကောက်ပွဲဝင်မဲ့အကြောင်းအတည်ပြုပြီးတပတ်အကြာမှာဒေါ်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
2015ရွေးကောက်ပွဲနဲ့ပတ်သက်လို့ဒီလိုလုပ်နေတဲ့ဒီရဲ့မိကုန်းတော့ဒီပုံကကိုပြောင်းတာမပြောင်းတော့ဆိုတာအဖြေပေါ်တဲ့ခါကျမှကျွန်တော်တို့ပြောပါမယ်။ဘာဖြစ်လဲဆိုတော့အလုပ်တစ်ခုကတိုက်ပြီးတော့စောဆုံးပြီးတော့လုပ်လို့ရှိရင်ပြတ်တော့မှာဘူး။ပြတ်တော့တဲ့အချိန်မှာကျွန်တော်တို့ကမူဝါဒမှာပါလဲဆိုတာကျွန်တော်ထုတ်ပြောပါမယ်။ကျွန်တော်တို့စဉ်းစားထားကြည့်တာလည်းရှိပါတယ်လို့ပြောရအောင်ကျေးဇူးတင်ပါ
မြန်မာစာနယ်ဇင်းသမားတွေအနေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတောင်းဆိုချက်အရအမှန်တရားကိုဖော်ထုတ်ရေးသားဖို့အာခိလိုက်စားမှုမတမာမှုနဲ့မှုကင်းတွေကိုထောက်လန်းစုံစမ်းဖော်ထုတ်သင့်တယ်လို့ဝါရင်သတင်းစာဆရာကြီးဦးဝင်းတင်ကတိုက်တွန်းလိုက်ပါတယ်။တရားစီရင်ရေးနဲ့ပတ်သက်လို့စာနယ်ဇင်းသမားတို့ရန်ကုန်မြို့နယ်မန်းလေးမြို့ကြီးတွေမှာဆန္ဒပြတောင်းဆိုခဲ့ပြီးရက်ပိုင်းအကြာ DBB သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာဆရာဦးဝင်းတင်ကအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ
်။ဒီမတရားမှုတွေဖော်ထုတ်ပါနော်။အမှန်တရားဘက်ကရက်တယ်ဆိုနေမလုံတော့ဘူးဒီနေ့ခေကွာလိုအပ်ပြီးမော်ဘူတွေကြီးရဗျာကရိုနီတွေကြီးရဗျာအပြာနာကြီးအောင်းတွေကြီးရဗျာဟလာလူတွေဟိုကအသေးကြီးပါလေးပုတ်ပြန်နေဒါတွေကိုတော့ဥပဒေကြောင့်အရာနဲ့ဟလာသိပြီးတော့ပုတ်ပြန်တာမဟုတ်ဘူးပုတ်ထုတ်ပြီးတော့တက်ခဲ့ရမှာပဲလို့အမှန်တရားတွေတက်ခဲ့ရမှာလို့သူစားတယ
်အခုတော့မှမမသားသားစကားများအစီအစဉ်ရလောက်ပါပဲခင်ဗျာကြီးစုနားဆင်ကြသူအားလုံးကိုကျေးဇူးအထူးတင်ပါတယ်